တရုတ်ရဲ့တင်ပို့ကုန်လေပေါ်မှာ American ဘက်ကနောက်ထပ် control နဲ့ကောက်ခံမဲ့ရမတိုင်ခင်တည့်အတူမှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတရုတ်နဲ့ဘဲကုန်သွေးစစ်ပွဲကိုပဲနှွှဲနှွှဲ American ဘက်ကအနိုင်ရမှာဖြစ်ကြောင်းပြောကြလိုက်ပါတယ်။အခုလို American ဘက်ကလှုပ်ဆောင်တာဟာတရုတ်ကိုနောက်မှတခြားသူရဲ့ညာနာပစ္စည်းမူပိုင်ခွင့်တွေခိုးမြောအရေးယူတာဖြစ်ပြီးတကယ်လို့တရုတ်ကကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ချင်တယ်ဆိုရင်ဒါမျိုးမလုပ်သင့်ဘူးဆိုတဲ့အသည့်ကိုအတိပေးဖို့ဖြစ်ကြောင်းဝန်ကြီးပေါမ်ပီယိုကတနင်္လာနေ့ Fox သတင်းဌာနကိုပြောပါတယ်။အခုလိုတရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်တိုးကောက်တာဟာတရုတ်နဲ့အမေရိကန်တို့ရဲ့ကုန်သွယ်ပိုကောင်းလာအောင်လှုပ်ဆောင်မှုတက်ဖြစ်ကြောင်းလဲ Trump အစိုးရအဖွဲ့ကခုခံပြောဆိုနေတာဖြစ်ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာ Cyber ခိုးယူမှုတွေအဆုံးသတ်ဖို့အပါအဝင်အမေရိကန်တို့ရဲ့ညာနာပစ္စည်းမူပိုင်ခွင့်တွေကိုတရုတ်ကပို့ပြီးအကာအကွယ်ပေးဖို့အမေရိကန်ဘက်ကတောင်းဆိုပါတယ်။ဒါပြင်တရုတ်ဈေးကွက်ကိုအမေရိကန်ကုမ္ပဏီတွေပို့မှုလက်လန်းမီးခွင့်ပြုဖို့နဲ့ကုန်သွယ်ရေးဆိုင်ရာပုံငွေပြမှု short ချဖို့တရုတ်ကို Trump အစိုးရအဖွဲ့ကတောင်းဆိုကြတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနောက်ထပ် American Dollar ဘီလျံ200ဘူးရှိတယ်တရုတ်ကွန်မြူစီတွေပေါ်အခွန်ကောက်ခံမှု American ကအမိန့်ထုတ်ခဲ့ပြီးဒါစက်တင်ဘာ24တနင်္လာမှာစတင်တက်ရောက်မှာပါတရုတ်ဘက်ကလည်း American ကွန်မြူစီနောက်ထပ်ဘီလျံ60ဘူးအတွက်အခွန်ထပ်ကောက်ပြီးတုံ့ပြန်ခဲ့ပါတယ်